ကျွန်တော်ညဝင်းအောင်ပါခင်ဗျာဂျပန်နိုင်ငံကကီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမီတက်နဲ့စီးပွားရေးပူးတွဲလှုပ်ဆောင်နေတာကိုအဆုံးသတ်သင့်ပြီလို့ HRW အပါအဝင်အခြားလူအခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်မြန်မာတပ်မတော်ဟာလူအခွင့်ရေးချိုးဖောက်မှုဟာရောစစ်ရဇဝမှုကျူးလွန်ရမှာပါတောင်းဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီလိုတောင်းဆိုကြတဲ့အကြောင်းကိုတင်ပြချင်ပါတယ်ဘီယာနဲ့အဖျော်ရမကာရီထုတ်တဲ့ဂျပန်ကီရင်ကုမ္ပဏီဟာမြန်မာစစ်တပ်ပိုင်းMEHL ဥပိုင်လီမီတက်နဲ့ပေါင်းပြီးမြန်မာဘီယာနဲ့မန္တလေးဘီယာတွေကိုမြန်မာနိုင်ငံမှာထုတ်လုပ်နေတာပါလူအခွင့်ရေးချိုးဖောက်မှုဆေးရဆိုးမှုကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာမှာအပြင်းထန်ပြစ်တင်ဝေဖန်ခံရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးပေါင်းလုပ်နေတာကိုအဆုံးသတ်သင့်ပြီးလို့ HRW ခေါ်လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီ၈ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုပါတယ်ဥပိုင်လီမီတက်နဲ့ပေါင်းပြီးစီးပွားရေးလုပ်နေခြင်းဟာမြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုတွေပိုလုံနိုင်အောင်ထောက်ပံ့ပေးသလိုဖြစ်နေတယ်လို့ HRW အဖွဲ့အာရှဒေသလက်ထောက်ဒါရိုက်တာဖေရော်ဘတ်ဆန်က VOA နဲ့တီးတန့်ဆက်သွယ်မေးမြန်းစင်မှာပြောဆိုပါတယ
် Kirin Ichiban to end their engagement with the Union Myanmar Economic Holding which is controlled by the military directly benefits the military and the military
မြန်မာစစ်တပ်ပိုင် MEHL ဥပိုင် limited နဲ့စီးပွားရေးပူးတွဲလုပ်နေတာကို Kirin Japan ကုမ္ပဏီကရပ်တင့်ပြီလို့ကျွန်တော်တို့တောင်းဆိုလိုပါတယ်မြန်မာစစ်တပ်ဟာအဲ့ဒီလုပ်ငန်းတွေကနေအကျိုးအမြတ်တရရရှိနေပြီးရိုဟင်ဂျာတွေအပေါ်လူမျိုးတုံတုတ်တင်တာမျိုးအခြားတိုင်းရင်းသားဒေသတွေမှာလည်းဆေးရဆွေးမှုကျူးလွန်တာမျိုးလုပ်နေပါတယ်။ဒါကြောင့်ကီရင်ကုမ္ပဏီဟာလူအခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာပြသတဲ့အနေနဲ့ပွင့်လင်းမြင်သာမှုတာဝန်ယူမှုမရှိတဲ့ဥပိုင် limited နဲ့ပေါင်းပြီးဒီဟာထုတ်တဲ့လုပ်ငန်းကိုရပ်လိုက်ဖို့အချိန်တန်ပါပြီ
။နိုင်ငံတကာမှာပြောနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကဖော်ချထားပါတယ်။2015ခုနှစ်ကစပြီးဥပိုင်လီမီတက်ရဲ့ဘီယာချက်လုပ်ငန်းမှာကီရင်ကုမ္ပဏီကအစုရှယ်ယာ55ရာခိုင်နှုန်းပိုင်ဆိုင်လာခဲ့တာပါဒါပေမဲ့2019ခုနှစ်ရခိုင်မြောက်ပိုင်းအရေးပေါ်လာချိန်ကစပြီးမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါပြစ်တင်ရှုတ်ချလာသလိုမြန်မာစစ်တပ်နဲ့ပေါင်းပြီးစီးပွားရေးလုပ်နေတဲ့ကီရင်ကုမ္ပဏီကိုလည်းဖိအားတွေတိုးပေးလာပါတယ်တခါဥပိုင်လီမီတက်နဲ့မြန်မာစစ်တပ်တို့ကြားစီးပွားရေးငွေကြေးပိုင်းဆိုင်ရာဆက်နွယ်မှုရှိတဲ့ဆိုတော့ကုလသမဂ္ဂရဲ့ဆွဆွဲချက်ထွက်ပေါ်လာပြီးမှကီရင်ကုမ္ပဏီကလည်း Deloitte Thomas ဆိုတဲ့ငွေကြေးဆိုင်ရာအကြံပေးကုမ္ပဏီကိုငှားရမ်းပြီးအကဲဖြတ်ခိုင်းခဲ့ပါတယ်။ကီရင်အနေနဲ့တာဝန်ခံမှုရှိရင်အဲ့ဒီအစီရင်ခံစာအသေးစိတ်ကိုအများသိအောင်ထုတ်ပြန်ပေးတဲ့နဲ့လို့ Faye Robertson ကပြောပါတယ
်။ The generals and their company are not providing the necessary information and how the company operates.
စစ်ပေါ်ကျုပ်တွေနဲ့ဥပိုင် limited တာဝန်ရှိသူတွေကလိုအပ်တဲ့သတင်းအချက်အလက်ကိုအပြည့်အဝထောက်ပံ့ခြင်းမရှိသလိုဥပိုင်ကိုဘယ်လိုလဲပတ်နေတာဆိုတာကိုလည်းပွင့်လင်းစွာချပြခြင်းမရှိပါဘူး။ဒါကြောင့်ဒီလိုက်ကထုတ်ပြန်တဲ့အစီရင်ခံစာဟာလည်းပြည့်စုံမှုမရှိဘဲဖြစ်နေတယ်လို့ကီရင်ကုမ္ပဏီဘက်ကပြောနေပေမဲ့အဲ့ဒီအစီရင်ခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးတင်ပါတယ
်။အလားတူ Justice for Myanmar အဖွဲ့ကလည်းဒလွိုက်ရဲ့အကဲဖြတ်အစီရင်ခံစာအကျဉ်းဇန်နဝါရီ9ရက်နေ့မှာထွက်ပေါ်လာပေမဲ့အသေးစိတ်ကိုထုတ်ပြန်ပေးဖို့တောင်းဆိုသလိုကီရင်ကုမ္ပဏီရဲ့ယင်းနှိမ့်ညွှန်မှုတွေမြန်မာနိုင်ငံကပြန်ထွက်သွားဖို့ကိုလည်းတောင်းဆိုပါတယ်။ကမ္ဘာမှာနာမည်ရှိတဲ့ကီရင်အနေနဲ့စီးပွားရေးလုပ်ငန်းနဲ့အတူလူအခွင့်အရေးကိစ္စကိုပါထည့်သွင်းစဉ်းစားသင့်တယ်လို့ရန်ကုန်အခြေစိုက်ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတိုက်တွန်းပါတယ်
။ကီရင်ဘီယာနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေလှုပ်ဆောင်နေပါတယ်ဆိုတော့မြေပြည့်အဖွဲ့အစည်းမျိုးဌာနမျိုးနဲ့မှလှုပ်ဆောင်မှုမသင့်ပါဘူး။အထူးဖြစ်ဖြင့်ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလူခွေချိုးဖောက်မှုတွေရှိနေတယ်။လူခွေနဲ့ပတ်သက်ပြီးတော့ဆွဆွဲခံနေရတဲ့စစ်တပ်တွေအများဆုံးပိုင်တဲ့ဥပိုင်ကုမ္ပဏီနဲ့လှုပ်ဆောင်ခြင်းကသူတို့အတွက်ဂုဏ်သိက္ခာကျစေပါတယ်။စီးပွားရေးလုပ်တဲ့အမျက်စွန်းဆိုတဲ့ခေါင်းစဉ်တစ်ခုတည်းမကြည့်ဘဲနဲ့ကိုယ်လှုပ်လိုက်တဲ့အမျက်စွန်းတစ်ခုကလူခွေချိုးဖောက်မှုကိုအားပေးရရောက်နေမလား။ဒါကြောင့်မို့လို့ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုရက်တန်းကရက်ဖို့လိုအပ်ပါတယ်။နောက်တစ်ခါတကယ်လို့များကို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့ငွေကြေးတွေကဘယ်လိုမျိုးနေရာမှာတုံးဆွဲမှုရှိပြီးတော့လူခွေချိုးဖောက်မှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကိုအများသိအောင်ထုတ်ဖော်ပြောဆိုရဲလိုအပ်ပါလိမ့်မယ်။ဒါမှသာလူခွေချိုးဖောက်ခံရတဲ့သူတွေပေါ်မှာတာဝန်ရှိမှုတာဝန်သိမှုတွေဖြစ်လာမှာဖြစ်ပါတယ်ခင်ဗျ။
မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လူခွေချိုးဖောက်တဲ့ကျူးလွန်မှုတွေကိုငြင်းပယ်ထားပြီးရိုဟင်ဂျာလက်နက်ကိုင်ARSC ရဲ့စီးနင်းတိုက်ခိုက်မှုကြောင့်မြန်မာစစ်တပ်ကရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးလုပ်ခဲ့ရတယ်လို့သာတုံ့ပြန်လို့ရှိပါတယ်ခင်ဗျာ